တောင်အာဖရိကဆိုင်ရာမြန်မာတန်အမတ်ကိုတန်အမတ်ဖြစ်လက်ခံချမှုပြန်လည်စစ်ဆေးဖို့ပြောဆိုနေရတဲ့ပတ်သက်ပြီးတော့ဘာကြောင့်လဲဆိုတာကိုတင်ပြပေးပါဦးမယ်။တောင်အာဖရိကနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးမြင့်နှောင်ရဲ့တန်အမတ်ခန့်အပ်လွှာကိုပြန်ပြီးတော့ရုပ်သိမ်းတင်တဲ့အကြောင်းတောင်အာဖရိကအတိုက်အခံအမတ်ဖြစ်သူနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးကနက်သ်မူဘာကနိုဝင်ဘာလ6ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တန်အမတ်ကြီးဦးမြင့်နှောင်ဟာဘိုမူကျုံမြင့်နှောင်အဖြစ်နဲ့ဒီစစ်အစိုးရလက်ထက်တာဝန်ထမ်းဆောင်ခဲ့စဉ်ကမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့သူမို့လို့တောင်အာဖရိကနိုင်ငံကတန်အမတ်ဖြစ်တဲ့လက်ခံခဲ့မှုကိုစုံစမ်းစစ်ဆေးဖို့လွှတ်တော်မှာတင်သွင်းมาလဲဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့တခင်မျိုးသက်ကပြောပြပေးมาပါရှင
်တောင်အာဖရိကနိုင်ငံဒီမိုကရက်တစ်မဟာမိတ်အဖွဲ့ကလွှတ်တော်မှာကန်နက်မူဘူးကနိုဝင်ဘာလ6ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်အာဖရိကနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးမြင့်နှောင်ရဲ့တမ်းမခန့်လွာကိုတမရဂျေကော့ဇူမာကပြန်ပြီးရုပ်သိမ်းဖို့အတွက်တောင်းဆိုခဲ့တာပါ1955ခုနှစ်မှာတောင်အာဖရိကနဲ့မြန်မာနှစ်နိုင်ငံတန်တမန်ကြီးစတင်ခဲ့တာဖြစ်ပြီး1996ခုနှစ်မှာမြန်မာတန်ရုံးကိုစတင်ဖွင့်လှစ်ခဲ့တာပါဦးမြင့်နှောင်ရဲ့တမ်းမခန့်လွာကိုတော့ဒီနှစ်ဇူလိုင်လထဲမှာတမရဇူမာကလက်ခံခဲ့တာဖြစ်ပါတယ်တမ်းမကြီးဦးမြင့်နှောင်ဟာ2009ခုနှစ်မြန်မာစစ်ဆေးရေးကရင်ပြည်နယ်စစ်ဆင်ရေးအတွင်းဒေသခံတွေအိုးအိမ်ဆန့်ခွာထွက်ပြေးစေတဲ့တိုက်ခိုက်မှုတွေမှာတာဝန်ရှိသူတဦးဖြစ်တယ်လို့ KHRD ကရင်လူခွင့်ရေးအဖွဲ့ကပြောဆိုခဲ့တယ်လို့2009ခုနှစ်ရွှေဝါရောင်တော်လှန်ရေးအတွင်းတန်ကာတော်တွေဖမ်းဆီးချိုးနှိမ်မှုနဲ့2008နဲ့2010အတွင်းကရင်ပြည်နယ်အတွင်းတိုင်းရင်းသားတွေထိုးစစ်ဆင်ရမှာတာဝန်ရှိတယ်ဆိုတဲ့လူခွင့်ရေးအဖွဲ့ရဲ့အမှတ်တမ်းတွေကြောင့်ဒီလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့တောင်းဆိုကြတာလို့တောင်အာဖရိကနိုင်ငံကမြန်မာအရေးလှုပ်ရှားတဲ့ဘာမကင်ပိန်းအဖွဲ့တာဝန်ခံဒေါက်တာသိန်းဝင်းကပြောပါတယ်
။ဘုံမူကျုံမြန်မာဟာဒီလူခွင့်ရေးနဲ့ပတ်သက်တဲ့ချူပေါက်တဲ့ကိစ္စတွေဒီတန်ဃာတော်ဒီကိုပြစ်ခတ်နှိမ်နင်းတဲ့ကိစ္စတွေကရင်ပြည်နယ်မှာပြည်သူလူထုကိုနှိပ်စက်ညှဉ်းပန်းတဲ့ကိစ္စတွေဒါတွေကိုလှုပ်ခဲ့တဲ့ဘုံမူကျုံတယောက်ကဒီမှာအယတအတ္တမဖြစ်ဖြစ်နေတာကိုဒါလူခွင့်ရေးချူပေါက်တဲ့ကိစ္စတွေဖြစ်တဲ့အတွက်ဒါတွေကိုလက်မခံမင်းနဲ့ပြန်ပြီးတော့ပို့ဖို့ဆိုပြီးတော့ဒီမှာရှိတဲ့လူခွင့်ရေးဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေကတောင်းဆိုတာ Vienna Convention မှာလည်းဒီလိုပဲပါထားတဲ့အတွက်ကြောင့်ဒါတွေကိုတလေးတစားလိုက်နာပြီးတော့လူခွင့်ရေးချူပေါက်တဲ့ကိစ္စတွေကိုကျူးလွန်ခဲ့တဲ့လူတွေကိုတာမတ်ဖြစ်မထားတင်ဘူးဆိုပြီးတော့ပြန်ပို့ဖို့အတွက်ဒါအများကတောင်းဆိုတာပါပဲ
မြန်မာနိုင်ငံအရေးကို2009ခုနှစ်ရွှေဝါရောင်တန်ကအရေးခင်းနောက်ပိုင်းကုလသမဂ္ဂမှာတင်သွင်းခဲ့ခြင်းကတောင်အာဖရိကနိုင်ငံကကန့်ကွက်မှုတွေရှိခဲ့ပေမဲ့အခုလက်ရှိသမရဇူမာလက်ထက်မှာတော့ပုံစံကတမျိုးတွေ့နေရတယ်လို့ဆိုပါတယ
်သမရဂျက်ကော့ဇူမာကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီရေးကိစ္စမှာ2009ခုနှစ်ကကုလသမဂ္ဂမှာမြန်မာကိစ္စကိုတောင်အာဖရိကကကန့်ကွက်တဲ့နေရာမှာဒါအရင်တမရပယ်ကီလက်ထက်ကပေါ့နော်လုတ်ခဲ့တာမှာဒီနောက်ပိုင်းမှာ UN General Assembly မှာမြန်မာကိစ္စကိုထောက်ခံလာတာလေးကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ Saffron Revolution ပေါ့နော်တန်ဃာတော်တွေရဲ့ဆန္ဒပြပွဲတုန်းကလည်းမြန်မာတန်အမတ်ကိုဒုတိယနိုင်ငံရေးဝန်ကြီးကဆင့်ခေါ်ပြီးတော့ဒီလိုကိစ္စတွေကိုဆက်ပြီးမလုပ်ဖို့ရာဇဝံပေးတာတို့လောက်တာတွေရှိတယ်ဒေါ်အောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံဆိုင်ရာတောင်အာဖရိကတမတ်ကတွေ့ပြီးတော့မြန်မာဒီမိုကရေစီကိစ္စကိုစိတ်ဝင်စားတယ်ဆိုတဲ့အကြောင်းတွေပြောတယ်ဆိုတော့တရုတ်နဲ့ပတ်သက်တဲ့ကိစ္စတွေမှာတော့နည်းနည်းလေးလက်လျှောက်တာတွေကျွန်တော်တို့တွေ့ရတယ်လေလံနှစ်ဖက်နင်းနေသလိုပဲတပိုင်းကလည်းလူခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စတွေမြန်မာနိုင်ငံကိစ္စတွေကိုအတိုင်းတာတစ်ခုလောက်တော့ပါဝင်ပတ်သက်တာတွေရှိတယ
်။တမ်မကြီးဦးမြင့်နှောင်ကိုတောင်အာဖရိကနိုင်ငံဆိုင်ရာတမ်မတ်ဖြစ်တဲ့လက်ခံခဲ့တာနဲ့ပတ်သက်ပြီးတောင်အာဖရိကသမရဇူမာယောနိုင်ငံတကာဆက်ဆံရေးဝန်ကြီးမီတီအန်ကွာနာမာရှာဘိန်းပါမကြခင်လွှတ်တော်မှာတာဝန်ယူပြီးဖြည့်ရှင်းရမယ်လို့လည်းပြောပါတယ
်လွှတ်တော်မှာတော့ဒါသူတို့တာဝန်ခံပြီးတော့ဖြေတော့ဖြေရပါလိမ့်မယ်မကြခင်ဒီတပတ်နှစ်ပတ်တွင်းမှာလွှတ်တော်မှာမင်းမယ်လို့တော့ကျွန်တော်တို့သိရပါတယ်ခင်ဗျတကယ်ပြန်ပို့မယ်မပို့မယ်ကတော့စိတ်ဝင်စားစရာကောင်းတဲ့အချက်ပါကျွန်တော်တို့စောင့်ကြည့်ရမှာပဲဖြစ်ပါတယ
်တောင်အာဖရိကနိုင်ငံကမြန်မာရေးလှုပ်ရှားတဲ့ဘာမကင်ပိန်းအဖွဲ့တာဝန်ခံဒေါက်တာသိန်းဝင်းကပြောပြခဲ့တာပါ